NLD အစိုးရတဲ့အနေနဲ့ပြည်သူတွေရဲ့သတင်းသိရှိပိုင်းခွင့်ကိုမထိန်းချုပ်ပဲပြည်내နဲ့တိုင်းလွှတ်တော်အားလုံးမှာလွတ်လပ်စွာသတင်းရယူခွင့်ပြုဖို့၃ရက်တာပြုလုပ်တဲ့စတုထအချိန်မြောက်တိုင်းရင်းမီဒီယာညီလာခံကနေတောင်းဆိုလိုက်ပါတယ်။ February 14ရက်နေ့ကနေစတင်ပြီးရခိုင်ပြည်နယ်မြက်ဦးမြို့မှာပြည်ရင်းပြည်ပနဲ့တိုင်းရင်းသတင်းမီဒီယာအဖွဲ့အစည်းတွေတက်ရောက်ဆွေးနွေးနေကြတဲ့စတုထအချိန်မြောက်တိုင်းရင်းမီဒီယာညီလာခံနောက်ဆုံးနေ့မှာအခုလိုတောင်းဆိုခဲ့ကြတာပါ။ညီလာခံမှာတွားရောက်သတင်းယူနေတဲ့ VOA သတင်းထောက်မမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရင်းရင်းနဲ့မျိုးသားပြန်လဲတည်ငြိမ်ကိုတွယ်ဝိုက်တဲ့နည်းနဲ့အထောက်အကူပြုနိုင်ဖို့အတွက် NLD အစိုးရစစ်အနေနဲ့ပြည်သူတွေရဲ့သတင်းသိရှိပိုင်ခွင့်ကိုမထိန်းချုပ်ပဲပြည်နယ်နဲ့ပိုင်းလွတ်တော်အလုံးမှာလွတ်လပ်စွာသတင်းရယူခွင့်ပြုဖို့သတို့ထအချိန်မြောက်ဆိုင်းရင်းမီဒီယာညီလာခံကနေတောင်းဆိုလိုက်ပါတယ်။ဒါ့အပြင်မီဒီယာလုပ်ငန်းမှာပါဝင်လုပ်ကိုင်နေကြတဲ့သတင်းသမားတွေရဲ့လုံခြုံရေးနဲ့လွတ်လပ်စွာသတင်းရယူခွင့်အတွက်သတင်းမီဒီယာကောင်စီကနေဥပဒေအရကာကွယ်ပေးဖို့လည်းတောင်းဆိုပါတယ်။ပြည်သူတွေကဒီမိုကရေစီမီဒီယာရွေးကောက်စင်းရောက်ထားတဲ့အစိုးရတဲ့လက်ထက်မှာမီဒီယာခန်းကဏ္ဍပုံမှုပွင့်လင်းလွတ်လပ်လာဖို့မျှော်လင့်သလိုသတင်းမီဒီယာလွတ်လပ်ခွင့်တွေရှိလာတာနဲ့အမျှပိုင်းရင်းမီဒီယာတွေရေရှည်တည်တတ်နိုင်ရေးကြိုးပမ်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးဖေမြင့်ကပြောပါတယ
်။အစိုးရကဒီမိုကရေစီအင်အားစုပေါ့နော်။သူတို့ကလွတ်တော်ရေးရောက်လာတဲ့အစိုးရကိုလည်းဖွဲ့မှာ။သူတို့ကဒီမိုကရေစီဖြစ်တယ်ဆိုတော့သူတို့စာနယ်ဇင်းလွတ်လပ်ခွင့်လို့ကျန်တဲ့ဒီလိုလိုလည်းပြန်ရပိုင်းမှာလည်းတာမန်ထားတဲ့အစိုးရဖြစ်မှာပေါ့ဖွဲ့စည်းဖြစ်မှာပေါ့အဲ့တော့ကျွန်တော်တို့သတင်းမီဒီယာပိုင်းမှာလည်းလှုပ်လှခင်နေအင်းရတဲ့ပုံကြီးရတယ်လို့ထင်တယ်အဲ့သွတ်တော်တွေဘာတွေမှာဆိုရင်မီဒီယာနဲ့ပတ်သက်တဲ့ပုံတွေတွေဘာတွေပြန်ပြီးတော့ပို့ပြီးတော့လှုပ်လှခင်ရှိရအောင်ဥပဒေလိုပြင်ဆင်မှုအစိုးရလေးဖြစ်သိမှုပိုင်းနဲ့စာရင်းအရေးပိုင်းတွေမှာလည်းထုတ်တယ်လို့ထင်တယ
်ဒီစိန်ရောက်ရှိလာပြီးဖြစ်တဲ့တိုင်းမီဒီယာညီလာခံမှာမျက်စင်နဲ့တိုင်းသုံးချက်ချက်တွေချမှတ်လို့ရှိပါတယ်ဒါပေမဲ့ရမုံငွေမလုံလောက်မှုနဲ့အစိုးရရဲ့ဥပဒေပိုင်းဆိုင်ရာအကန့်အသတ်တွေကြောင့်ညီလာခံဆုံးဖြတ်ချက်တွေကိုလက်တွေ့အကောင့်ထည့်ဖို့မှုအပိုင်းမှာတော့အားနည်းနေသေးတယ်လို့ကျင်းသာသတင်းဌာနကကိုခင်းသာနေတာပြောပါတယ
်။ဆက်လက်ပြောရမယ်ဆိုတော့အဲ့အားမရတဲ့အပိုင်းတွေရှိတာ။အားမရတဲ့အပိုင်းကိုကျွန်တော်တို့ညီလာခံရဲ့အစ်တိုင်းစစ်တိုင်းမှာကျွန်တော်စိတ်မဲနေဖြစ်ပါတယ်။ကိုစိတ်မဲရဲ့နောက်မှာအဲ့ဒီစိတ်မဲရဲ့အဲ့ဒီဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်တွေကဒီဖြစ်ဖြစ်မြောက်မြောက်ဟိုဖြစ်အောင်လုပ်ပြီးတော့ follow up line လုပ်တဲ့ mechanism တွေနဲ့အားမရဖြစ်ပါတယ်။ဆိုတော့တစ်ဖက်ကလည်းအားမင်းတယ်ဆိုတဲ့အပိုင်းပါလေအပိုင်းရှိပါမယ်ဓမ္မရကြတော့ဒီကတ္တန့်ချက်ကြောင့်ကျွန်တော်တို့လုံးလုံးရမရတဲ့အပိုင်းရှိတယ်ဆိုတော့အထက်မှာကျွန်တော်တို့ဒီ funding ပေါ့နော်အဓိကဒီ ethnic media တွေအားစုပါတယ်နိုင်ငံတော် commission တွေရဲ့ဒီ corporate media ရန်ရာရှိတော့အထက်မှာ funding ပြသလာတယ်အထက်မှာကြတော့ဒီအစိုးရရဲ့ဒီဥပဒေပိုင်းအကန့်အသတ်ပါတယ
်ပိုင်း media ညီလာခံကိုရခိုင်ပြည်နယ်မြောက်ဦးမြို့မှာ February 14ရက်နေ့ကစပြီးဒီကနေ့အထိ၃ရက်သာကျင်းပနေရပါ။ပိုင်းမီဒီယာတွေအပါအဝင်ပြည်တွင်းပြည်ပသတင်းမီဒီယာအဖွဲ့အစည်းတွေအများအပြားဒီညီလာခံကိုတက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်။ပိုင်းမီဒီယာတွေကသတင်းငင်းကြီးနဲ့အမျိုးသားပြန်လည်ပြည်ညရေးစုတို့ဆွဲဆောင်ဖို့နဲ့ညီအစ်ကိုအဖွဲ့ဟောက်ဦးစီးကျင်းပတဲ့သတို့ထအချိန်မြောက်ပိုင်းမီဒီယာညီလာခံမှာအစိုးရစစ်နယ်မီဒီယာခန်းကဏ္ဍပိုင်းမီဒီယာတွေရဲ့အချင်းချင်းနဲ့ပင်ခုံမှုတွေပိုင်းသားဒေသကအမျိုးသမီးသတင်းတောက်တွေရဲ့အခန်းကဏ္ဍစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါရဲ့ရှင်။